မြန်မာနိုင်ငံစာနယ်ဇင်းကောင်စီရနေရေးဆွဲထားတဲ့သတင်းမီဒီယာနီးဥပဒေကြမ်းနဲ့ပတ်သက်ပြီးတော့ဒီနေ့စာနယ်ဇင်းတွေနဲ့တွေ့ဆုံခဲ့တယ်လို့သိရလို့ပါခင်ဗျာ။စာနယ်ဇင်းတွေရောဘာဖြစ်မဲဝေဖန်ထောက်ပြဆွေးနွေးတာမျိုးရှိလာမည်ခင်ဗျာ
။ဒီနေ့ကျွန်တော်တို့မီဒီယာတွေကနေပြီးတော့ဒီနီးဥပဒေထဲမှာသူတို့အနေနဲ့လိုအပ်မယ်လို့ထင်တဲ့ဟာတွေထပ်ပြီးဖြည့်ဆွတ်တာရှိပါတယ်။အဲ့ဒါတွေကတော့အတိအကမီဒီယာသမားတွေကြုံတွေ့နေတဲ့သတင်းရယူတဲ့အခါမှာခက်ခဲဖြစ်နေတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဖြည့်ဆွတ်ချက်တွေရှိပါတယ်။အခုဆိုရင်စုစုပေါင်းဒီနေ့မနေ့သတင်းမီဒီယာအသီးသီးကနေအကြံပြုချက်73ချက်ကိုစာနယ်ဇင်းကောင်စီကလက်ခံထားပါတယ်။ဒါအပြင်ဆက်လက်ပြီးတော့အွန်လိုင်းကနေတစင်မတက်ရောက်နိုင်တဲ့သတင်းမီဒီယာရှေ့အကြံဉာဏ်နဲ့တောင်းခံထားပါတယ်အားလုံးကိုပေါင်းပြီးတော့မှ29ရက်နေ့မှာသတင်းမီဒီယာဥပဒေမူကြမ်းထဲမှာစုပေါင်းထည့်မယ်ထည့်ပြီးမှပြည်သူ့လွှတ်တော်ပေးပို့သွားမှာ
မီဒီယာဤဥပဒေအားမြန်မာနိုင်ငံဒီမီဒီယာလောကအသားတွေအတွက်ဘလောက်အထောက်အကူပြုမြဲဘလောက်အကျိုးသက်ရောက်မှုရှိမြဲဘလောက်ကာကွယ်ပေးနိုင်မြဲလို့ဆက်တော့ယူဆလဲမသိခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာကြီးရနေပြီးတော့ကျွန်တော်တို့မီဒီယာဥပဒေရေးဆွဲခဲ့ပါတယ်အဲ့ဒီမီဒီယာဥပဒေရဲ့ယူရချက်ကတော့စာနယ်ဇင်းသမားတွေရဲ့ကိုအကာအကွယ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ကိုအကောင့်တွေဖော်ဖို့ဆိုပြီးကျွန်တော်တို့ရေးဆွဲခဲ့တာပါဒါပေမဲ့ဒီမီဒီယာဥပဒေမှာဘယ်လောက်ပဲကျွန်တော်တို့ဒီလိုအချက်တွေရေးဆွဲရေးဆွဲကျွန်တော်တို့လွတ်တော်မှာတော့ကျွန်တော်တို့တော်တော်ဒီလိုဟိုဖြတ်ခဲ့တောက်ခဲ့တာရှိပါတယ်ဒါကြောင့်မလို့ဒီလိုဖြတ်တောက်ခဲ့မှုတွေရှိတဲ့အခါကျကျွန်တော်တို့ပါဝင်နေတဲ့80ရာခိုင်နှုန်းပဲပါသွားတာရှိတယ်အခုလဲနီးဥပဒေကကျွန်တော်တို့အနေနဲ့အပြည့်အဝရေးဆွဲမယ်နောက်ဒီလွတ်တော်ရောက်ရင်တော့ဒီထက်ကထပ်မံပြီးတော့ဖြတ်တောက်တာရေတော့လဲရင်ဆိုင်ရလေဦးမယ်ကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့သတင်းသွားယူတဲ့ကျွန်တော်တို့သတင်းသမားတွေအတွက်ကိုသက်ဆိုင်ရာအဖွဲ့အစည်းဒါမှမဟုတ်သတင်းထုတ်ပြန်ရေးပုတ်ကူကနေပြီးတော့မှဒါဟိုတင်းကို12နာရီတွင်းတင်းကိုထုတ်ပြန်ပေးရမယ်တကယ်လို့တင်းမထုတ်ပြန်နိုင်ကျိုးချောင်းခိုင်လျုံတော့စီလျော်တဲ့အကြောင်းပြချက်ကိုပေးရမယ်ဆိုတာမျိုးရေးသားပါထားပါတယ်အဲ့တော့နောက်တစ်ခုကတင်းထုတ်ပြန်ရေးကော်မတီတွေအနေနဲ့လည်းတင်းတစ်ခုကိုတင်းသမားတွေကိုထုတ်ပြန်ဖို့ကြိုတင်ပြီးတော့ပြင်ဆင်ထားရမယ်ဆိုတဲ့အချက်လက်တွေကိုထည့်ထားပါတယ်အဲ့လိုမျိုးဆိုလို့ရှိရင်တော့တို့ကဒီနီးဥတွေကဟာတွေကိုလိုက်နာမယ်ဆိုရင်တော့တင်းသမားတွေတင်းယူတာကနှောင့်နှေးကြံ့ကြံ့မှုတွေမရှိနိုင်ဘူးလို့ယူဆ
တဲ့အချက်လက်ရယူဝင်တဲ့ပတ်သက်ပြီးတော့ဗောနော်ဒီနေ့မြန်မာနိုင်ငံမှာအငင်းပွားမှုတွေအများကြီးရှိပါတယ်ဥပမာဒီ DBB သတင်းဌာနကိုစော်ဖေးဆိုလို့ရှိရင်ဒီသတင်းရယူမှုနဲ့ထောင်ချနေတာကြီးရှိပါတယ်အဲ့ဒါမျိုးကြတော့ဒီဥပဒေကဘယ်လောက်အကွယ်ပေးနိုင်မလဲမသိခင်ဗျအ
ဲ့ဒါကတော့အခုမီဒီယာဥပဒေအသက်မဝင်သေးပါဘူးဘာလဲဆိုတော့နီးဥတွေမပြေးသေးလို့ဗောဒါကြောင့်ကျွန်တော်တို့လည်းဒါကိုအမြန်ရေးဆွဲတာပါဒါတောင်မှရက်60ပြည့်သွားလို့နောက်ထပ်14ရက် extension တောင်းပြီးတော့ရေးဆွဲရတာဖြစ်ပါတယ်အဓိကကတော့မြန်မာနိုင်ငံမှာမီဒီယာနဲ့ပတ်သက်တဲ့ဥပဒေပညာရှင်တွေပါနေလို့ပါအဲ့တော့ကျွန်တော်တို့နီးဥတွေရေးဆွဲပြီးလို့လွှတ်တော်တင်လို့အတိဖြစ်ရင်တော့မီဒီယာဥပဒေတက်ဝင်လာမယ်ဒါဆိုရင်တော့ဒီမီဒီယာသမားတွေသတင်းသမားတွေကိုအရေးယူမှုပါဆိုလို့ရှိရင်တော့မီဒီယာဥပဒေရှိတဲ့အတွက်တော့ကျော်ပါသွားမယ်လို့
ဒီဥပဒေကျမ်းရပါလောမြန်မာနိုင်ငံသတင်းမီဒီယာကောင်စီဆိုတာဒီထဲမှာဒီဥပဒေကျမ်းနဲ့ပတ်သက်ပြီးအသက်ဝင်လာမယ့်ပုံစံမျိုးရှိပါတယ်အဲ့ဒီကောင်စီရောဘာတွေမြန်အဓိကလှုပ်ဆောင်ပေးနိုင်မယ်လို့ဆရာတို့သုံးသပ်လဲမသိခင်ဗျ
မြန်မာနိုင်ငံစာနယ်ဇင်းကောင်စီကနီးဥတွေအရာပေါ်ပေါက်လာတဲ့စာနယ်ဇင်းကောင်စီကိုလွှဲပြောင်းပေးရမှာပါဒီစာနယ်ဇင်းကောင်စီရဲ့နောက်ပိုင်းတာဝန်ရင်အဓိကတာဝန်ရတော့ complaint တွေကိုဖြေရှင်းပေးရမှာပဲရှိပါတော့တယ်ကျန်တဲ့ကျွန်တော်တို့ကျင်းဝတ်တွေကျွန်တော်တို့မီဒီယာဥပဒေတွေပြီးစီးသွားပြီဆိုရင်တော့ဒီပဏိပခဖြစ်တဲ့အရာတွေကိုဖြေရှင်းပေးဖို့လုပ်ငန်းတာဝန်မှာကြံပါလိမ့်မယ
်ဒီစာနယ်ဇင်းတွေဘက်ကသတင်းကျင်းဝတ်နဲ့မညီဘဲနဲ့သတင်းစာသမားကျင်းဝတ်နဲ့မညီဘဲနဲ့ကျူးလွန်ခဲ့ရတာတွေရှိလို့ရှိရင်ရောဒီဆရာတို့ဒီမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဘယ်လိုမျိုးဟိုအရေးယူဖို့ရှိလဲမသိခင်ဗျ
ကျွန်တော်တို့စာနယ်ဇင်းကောင်စီမှာတော့အရေးယူဖို့မရှိပါဘူးကျွန်တော်တို့ရဲ့မီဒီယာဥပဒေမှာတော့ကျွန်တော်တို့ကဒီမီဒီယာသမားတွေတစ်ခုခုကြောင့်ပြဿနာဖြစ်ပေါ်ရင်မီဒီယာဥပဒေရပဲအရေးယူပြီးတော့တခြားရာဇဝတ်ကြောင်းရာအရေးမယူဘူးထည့်ခဲ့မယ်ဝမ်းနေသာပဲဒီဟာလွတ်တော်မှာအဖြုတ်ပယ်ခြင်းခံခဲ့ရပါဒါကြောင့်မလို့မီဒီယာသမားတွေကစာနယ်ဇင်းကျင်းဝတ်မညီဘဲနဲ့တစုံတရာပြဿနာဖြစ်ရင်တော့တခြားရာဇဝတ်ပုံမှန်တွေနဲ့အရေးယူမခံဖို့အတွက်တော့သတိထားပြီးတော့လုပ်ကံဆောင်ရွက်ဖို့အရေးကြီးတဲ့အချိန်အခါကိုရောက်ရှိနေပါ
လက်ရှိဆိုလို့ရှိရင်မြန်မာနိုင်ငံဒီစာနယ်ဇင်းကောင်စီယာယီဆိုပြီးတော့ရှိပါတယ်။တစ်ချိန်တည်းမှာပဲအခုရပ်ပိုင်းမှာသတင်းမီဒီယာဂျာနယ်တိုက်တွေကတာဝန်ရှိတဲ့လူတွေကိုပြည်ထဲရနေခေါ်ယူစစ်ဆေးစုံစမ်းမေးမြန်းတာကြီးလုပ်နေပါတယ်။ဟောအဲ့တော့ဒီကောင်စီရှိရတဲ့အနေဒီလိုမျိုးဟိုပြည်ထဲရနေပြီးတော့ခေါ်ယူမေးမြန်းတာမျိုးဖြစ်လာတယ်ဆိုတော့လေဒီအခုဥပဒေပေါ်လာလို့ရှိရင်ရောဒါမျိုးတွေအတွက်ကိုကာဝယ်ပေးနိုင်မလားဘယ်လိုမျိုးဖြစ်လာနိုင်လဲအဲ့ဒီပုံမှာဘယ်လိုမျိုးဆက်လို့သုံးသပ်လဲမသိဘူး
။အခုလိုမျိုးမီဒီယာသမားတွေကိုခေါ်ယူမေးမြန်းတာကိုဥပဒေနဲ့မညီပါဘူး။နောက်2000ရှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာပြည်ထောင်ဝန်ကြီးဌာနမီဒီယာအလုံးကိုဒါလိုဆင့်ခေါ်ပြီးတော့စီးပွားရေးကိစ္စတွေမေးမြန်းဖို့ဥပဒေမှာမရှိပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ကအခုဆိုလို့ရှိရင်ကျွန်တော်တို့ဒီဖြစ်ရနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကအခုညင်ညာချက်ထုတ်ပြန်ကြေညာထားပြီးပါပြီ။ဒီညင်ညာချက်ထဲမှာတော့ပြည်ထောင်ဝန်ကြီးဌာနမီဒီယာတွေကိုခေါ်ယူဆင့်ခေါ်ပြီးတော့ဒါလိုမေးမြန်းမှုတွေကဥပဒေနဲ့မညီပါဘူး။ဒါကြောင့်မလို့ဆက်လက်ပြီးတော့ဒါမျိုးမေးမြန်းမှုတွေကိုလုပ်ဖို့မတင်ဘူးဆိုတော့ညင်ညာချက်ထုတ်ပြန်ထားပါ။နောက်ပြီးတော့ကျွန်တော်တို့သတင်းမီဒီယာတွေကမှတ်ပုံတင်ပြီးတော့တရားဝင်ရပ်တည်နေတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးအဖွဲ့အစည်းတွေကိုကျွန်တော်တို့မေးမြန်းစုံစမ်းနေတယ်ဆိုလို့ရှိရင်သက်ဆိုင်ရာမြန်မာနိုင်ငံစာနယ်ဇင်းကောင်စီကတဆင့်အတိပေးညှိနှိုင်းပြီးတော့မှဆောင်ရွက်တင်တယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကနိုင်ငံတော်သမ္မတဖွဲ့စည်းပေးတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်ဒီအဖွဲ့အူအတိမပေးပဲလှုပ်ဆောင်ခြင်းဟာစိုးရအဖွဲ့ကိုလိမ့်လူရှူရာရောက်နေဆိုတဲ့အချက်လက်လေးပါဝင်တဲ့တည်င်းထုတ်ပြန်ကြေညာချက်ကိုဒီနေ့ထုတ်ပြန်ကြေညာထားပါ
တည်င်းမီဒီယာနီးဥပဒေအရကျွန်တော်တို့ဒီလွတ်တော်မှာတင်လို့ရှိရင်ဆရာတို့အပြည့်အဝပြန်ချလာမယ်လို့ ချုပ်ကြည်လာဒါမှမဟုတ်ဘာတွေများအဓိကဖြတ်တောက်ခံရမယ်လို့ဆရာတို့ညွှန်မှန်းထားလည်းမသိ
ကျွန်တော်တို့ကတော့ဒီနီးဥတွေထဲမှာမီဒီယာသမားတွေစာနယ်ဇင်းသမားတွေသတင်းယူတဲ့အခါမှာချောမွှေ့ဖို့နဲ့သတင်းကိုမဖြစ်မနေထုတ်ပြန်ပေးရမယ်ဆိုတဲ့အချက်လက်တွေကိုခိုင်မာအားကောင်းအောင်ကျွန်တော်တို့စောင့်ရထားပါတယ်ဒါပေမဲ့ဒီဟာတွေကိုကျွန်တော်တို့ပြည်သူ့လွှတ်တော်ကဟောမျိုးသားလွှတ်တော်အောင်ဘယ်လိုထောက်ခံအားပေးဆောင်ရမလဲကျွန်တော်တို့ဘယ်လိုစည်းစိမ်တီးဖြတ်မလဲဆိုတာကိုစောင့်ကြည့်ရမှာပါအဲ့လိုလုပ်တဲ့အပေါ်မှာကြည့်ပြီးတော့မှစရုပ်ထမန်နိုင်ကိုကျွန်တော်တို့ကတကယ်ကိုနိုင်ငံတော်ကအတိမတ်ပြုမပြုဆိုတာကိုကျွန်တော်တို့အကဲဖြတ်သွားအောင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဒီမြန်မာနိုင်ငံမှာတရင်မီဒီယာနဲ့ပတ်သက်ပြီးတော့ဥပဒေတစ်ခုတည်းဖြစ်ဖို့အတွက်ကိုဆရာတို့ဘာတွေများလိုအပ်လဲခင်ဗျာ။ဘာကြောင့်အဲ့လိုမျိုးတစ်ခုတည်းမဖြစ်ရတာလဲ
။အဲ့ဒါကတော့ရှင်းပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့ကဒီမိုစီနိုင်ငံကိုသွားရဆိုရင်ကျွန်တော်တို့ဆက်လက်ပြီးတော့မီဒီယာထဲမှာအာဏာကိုဆက်လက်ချုပ်ကန်လိုတဲ့အင်အားစုနဲ့မီဒီယာလွတ်လပ်ခွင့်ကိုလိုချင်တဲ့အင်အားစုတွေကြားထဲကကျွန်တော်တို့အပြိုင်မှုလို့ပြောလို့ရပါတယ်။ဒီကြားထဲမှာဥပဒေတွေဒီလိုမျိုးပေါ်ထွက်လာတာဖြစ်ပါတယ
်။အခုလိုပြေကြားပြီးတဲ့ဆက်စပ်တဲ့ထွေးကို RFN အများကြီးကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်။